မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့ Kim Jong Un ဟာအမေရိကန်သမ္မတ Barack Obama နဲ့စတင်တွေ့ဆုံစကားပြုဖို့ဆက်အားထက်တန်နေတယ်လို့မြောက်ကိုရီးယားနိုင်ငံကမကြာသေးခင်တုန်းကတွားရောက်လည်ပတ်ခဲ့တဲ့ American Basketball အကစားသမားဟောင်း Dennis Rodman ကပြောလိုက်ပါတယ်။သူနဲ့နှစ်ရက်ကြာလောက်ထိုင်စကားပြောခဲ့တာကြောင့်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာသဘောထားပြောင်းလဲလာပြီးတော့တခုခုအပြောင်းလဲလဲလှုပ်လာလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်း Dennis Rodman က ABC ရုပ်သံဒေသနာရဲ့မေးမြန်းခန်းမှာပြောဆိုသွားတာပါ။သမ္မတဥပမာလိုပဲကင်ဂျွန်းအုံးဟာဘတ်စကတ်ဘောအားကစားကိုနှစ်သက်တာကြောင့်မလို့ဒီခြေခံပေါ်မှာခေါင်းဆောင်နှစ်ဦးစပြီးတော့ဆက်ဆက်နိုင်လိမ့်မယ်လို့ Dennis Rodman ကအကြံပြုပါတယ်။ကင်ဂျွန်းအုံးကိုဒီမိတ်ဆွေတူအနေနဲ့သူနှစ်သက်တယ်လို့လည်း Dennis Rodman ကပြောဆိုသွားပါတယ်။ Rodman ရဲ့ခီးစဉ်ဟာပုဂ္ဂလိကခီးစဉ်သာဖြစ်တယ်ဆိုပြီးတော့ American နိုင်ငံရဲ့ဌာနကတော့ရှင်းလင်းနေမယ်သတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်မြောက်ကိုရီးယားပြည်သူတွေငတ်မွနေတဲ့အချိန်မှာအခုလိုမျိုးနာမည်ကျော်အားကစားသမားတဦးနဲ့တောက်စားနေတဲ့ပုံမှာလည်း American တာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်တုန်းကဝေဖန်ပြစ်တင်ခဲ့ပါတယ်။အခုဒီ Rockman နဲ့တွေ့ဆုံတာဟာ Kim Jong Un အနေနဲ့2011ခုနှစ်သူအာဏာယူပြီးတဲ့နောက်ပိုင်းဆိုလို့ရှိရင်ပထမဆုံးအကြိမ်အမေရိကန်အကြော်မော်တူးနဲ့လက်ခံတွေ့ဆုံစကားပြောခြင်းလည်းဖြစ်ပါလေ။